Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မတ်လ25ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အကျူကြီးညာပါမယ်2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုမှာသမ္မတထရန့်ပါဝင်ပတ်သက်တာမတွေ့ရဘူးလို့အထူးစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာမှာဖော်ပြပါတယ်ဝါကူပိုင်အုပ်ချုပ်ခွင့်ရဒေတာမိုင်းမောမြို့မှာတော့ဓာတ်ငွေအိုးတွေနဲ့ရန်တွေပောက်ကွဲတာကြောင့်16ဦးသေဆုံးပြီးတော့48ဦးဒဏ်ရာရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရဖို့ရှိပါတယ
်ကောင်းပါပြီတွင်တွေနားဆင်ပြီးတဲ့နောက်မှာတော့
အဓိကတော့ဗျာ2014 15လောက်ကနေစပြီးတော့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့အဓိကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်တွေလည်းကျွန်တော်ရှစ်ပြောင်းလုပ်သမားတွေကိုကျွန်တော်တို
့ဒါကတော့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအပါဝင်အခြားရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ပေးဖို့အမေရိကန်ကထိုင်းခြေဆိုင်ရက်ဖက်အဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမြန်မာရွှေပြောင်းအလုပ်သမားရေးဦးဆောင်နေသူတဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာငင်းကြေးရေးဖြစ်စဉ်ဆွေးနွေးထားတဲ့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ရောပတ်သက်ဆက်နွယ်သူတွေရောပူးပေါင်းကြံစည်မှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှေ့နေချုပ်ဝီလျံဘားကတနင်္ဂနွေနေ့တုန်းအချင်းချုပ်မှာဖော်ပြထားပါတယ်အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုလမ်းလွဲသွားအောင်သမ္မတထရန့်ဘက်ကကြိုးပမ်းမှုဒါမှမဟုတ်လည်းဝင်ရောက်ဆက်ဖက်ပြီးတရားရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့မေးခွန်းမှာတော့သမ္မတဟာပြစ်မှုတစ်ခုခုကျူးလွန်တယ်လို့အစင်ခန်းစာမှာဖော်ပြမထားသလိုအပြစ်ကင်းတယ်လို့လည်းဖော်ပြမထားတဲ့အကြောင်းရှေ့နေချုပ်ကပြောပါတယ်ထရန့်အသာစီးရာရေးအတွက်ရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့ထရန့်ရဲ့စီယုံရေးအဖွဲ့ကရုရှားနဲ့ပေါင်းကြံခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဒီအပေါ်22လကြာစုံစမ်းစစ်ဆေးမှုအစင်ခန်းစာရဲ့အချင်းချုပ်ကိုရှင်းနေချုပ်ဘာကထုတ်ပြန်တာဖြစ်ပါတယ်။ရှင်းနေချုပ်ကအစင်ခန်းစာအချင်းချုပ်ကိုလွှတ်တော်ကိုပေးပို့ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလူမှုကိုထုတ်ပြန်တာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးမူလာကသူ့ရဲ့အစင်ခန်းစာကိုတရားရေးဌာနထံပြီးခဲ့တဲ့တောက်ကြာနေ့ကပေးပို့ခဲ့တာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းရုရှားဆိုရရဲ့ရွေးကောက်ပွဲအပေါ်ကြားဝင်နှောက်ယှက်မှုတွေမှာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ရောဆက်ဆက်ပတ်သက်သူတွေပူးပေါင်းဆောင်ရွက်မှုမတွေ့ရတဲ့အကြောင်းရှင်းနေချုပ်ရဲ့အချင်းချုပ်မှာဖော်ပြပါတယ်။အစင်ခန်းစားကအခုလိုကောက်ချက်ချထားတာလို့ရှင်းနေချုပ်ကပြောပေမဲ့လည်းထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကိုကူညီဖို့ရုရှားနဲ့ဆက်ဆက်ပတ်သက်သူတွေကကမ်းလှမ်းခဲ့တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်။
ထိုင်းနိုင်ငံမှာကျင်းပတဲ့မတ်လ24ရက်နေ့ကအထွေထွေရွေးကောက်ပွဲကနဦးရလဒီအရာစစ်တပ်ထောက်ခံတဲ့ပါတီကအသာစီးရတာကြောင့်စစ်တပ်အကြီးအကဲဖြစ်တဲ့လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာကပဲအာဏာဆက်တည်မြဲဖို့ရှိနေပါတယ်။2014စစ်တပ်ကအာဏာသိမ်းပြီးကလေးကစပြီးထိုင်းနိုင်ငံမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲအတွက်မဲအလုံးရဲ့93ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာပရယုတ်ရဲ့ဖရန်ပရချာရတ်ပါတီကမဲရည်အတွက်9တန်းခွင့်နဲ့ထိတ်ဆုံးကပြေးနေပြီးထိုင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ထိုင်းစစ်တပ်ကအာဏာသိမ်းပြီးဖြုတ်ချခဲ့တဲ့ဖွေထိုင်းပါတီကတော့မဲရီအတွက်9.3%နဲ့ဒုတိယနေရာရရှိနေတာဖြစ်ပါတယ်။ရွေးကောက်ပွဲမဲရလာနဲ့ပတ်သက်ပြီးတက်ဆိုင်ရာပါတီကဘန်ကောက်မှာတီးကြားသတင်းစာရှင်းလင်းပွဲလုပ်ကြပါတယ်။ပါတီအသစ်ဖြစ်တဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့ Future Forward ပါတီကတော့လူငယ်တွေကြားရေပန်းစားတဲ့ပါတီဖြစ်ပြီးမဲစုစုပေါင်း 5.2 တန်းရနေပါလေ။ဒါပေမဲ့ထိုင်းရဲ့တက်တန်းအစီအစုံဒီမိုကရက်ပါတီကိုတော့မဲပေးသူသိမ့်မရှိပါဘူး။ဒါကြောင့်အခုဆိုလို့ရှိရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့အဘိစစ်ကတော့အဲ့ဒီပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်သွားပြီဖြစ်ပါလေ။မဲရီတွဲမှုတွေအပြီးသက်မလို့ရသေးပေမဲ့မဲအလုံးရဲ့600ခန့်လုံးလောက်ဟာပင်မဲတွေဖြစ်နေတာကြောင့်ရွေးကောက်ပွဲကော်မရှင်ကပြောကြပြီးတနင်္လာမဲရီအတွက်ပြီးချိန်မှာအတိအကျသတင်းထုတ်ပြန်မယ်လို့ပြောပါတယ်ဖွေထိုင်းပါတီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့ယုံကြည်ကြောင်းပြောပါတယ
်နော်ဝေးနိုင်ငံအနောက်ဖက်ကန်လွန်ကဆက်ချွတ်ယွင်းခဲ့တဲ့အပျော်စီးသင်္ဘောကြီးပေါ်ကနေလူပေါင်း489ဦးကိုကယ်ဆယ်ရေးရဟင်တွေနဲ့ တည်ဆောင်ခဲ့ရပြီးနောက်မိနစ်တနည်းနည်းနဲ့မှာတော့တင်းပေါ်အင်ဂျင်ပြန်ပြီးတော့ကောင်းသွားတာကြောင့်ရေရင်သုံးစီးချန်ရန်စောင့်ချက်ပြီးအနည်းအနားကမိုတဲစိတ်ကန်းကိုစိုက်ကန့်နိုင်ခဲ့ပါပြီ။တနာယီ43မိုင်နှုန်းတိုက်ခတ်နေတဲ့လေပြင်းနဲ့10မီတာလောက်မြင့်တဲ့လှိုင်းတွေကြားမှာဘီကီစကိုင်းအပျော်စီးပင်လယ်ကူးတင်းပေါ်ကြီးလူးလိမ့်နေခဲ့ပြီးလူပေါင်း20ဒဏ်ရာရခဲ့ပါတယ်။အပျော်စီးတင်းပေါ်ကြီးရဲ့အင်ဂျင်ပြန်ပြီးတော့ကောင်းလာချိန်မှာတင်းပေါ်ပေါ်မှာဧည့်သည်436ဦးနဲ့တင်းပေါ်အမှုထမ်း458ဦးတို့ရှိနေကြပါတယ်။
စီးရီးယားနိုင်ငံမှာကာလီဖိတ်ဒေသအဖြစ်ကျင်းညာပြီး ISC ခြေကုပ်ယူထားတဲ့နေရာကိုခြေမုံးနိုင်လိုက်ပြီလို့အမေရိကန်ကြောတောနာခံပေးထားတဲ့စီးရီးယားဒီမိုကရက်တစ်တပ် SDF ကကျင်းညာပြီးနောက်တနင်္ဂနွေနေ့ကနေပြည်တော်ရှင်းလင်းရေးတွေလုပ်နေရတယ်လို့ SDF ကပြောပါတယ်။အဲဒီဒေသမှာစစ်သွေးကြတွေကြံနေသလေးဒေလာဆိုတာကိုတူးချင်းစစ်ဆေးနေရတယ်လို့ဆိုပါတယ်။လူတွေရောလက်နက်တွေကိုပါရှင်းလင်းနေရတာဖြစ်တယ်လို့ပြောပါတယ်။မနေ့ကအိုင်အက်စ်တပ်ဖွဲ့တွေကိုချေမှုန်းနိုင်လိုက်တာဖြစ်တယ်လို့ SDF ပြောခွင့်ရကကြေညာပါတယ်ဒါပေမဲ့နောက်ထပ်တိုက်ပွဲတွေရှိလာနိုင်တယ်လို့သူတို့ကနေပြီးတော့သတိပေးထားပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘီအိုမြန်မာဘိုင်းအစီအစဉ်ရဲ့တင်းလာနေမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမိုင်းမောမြို့မှာဓာတ်ငွေဦးတွေနဲ့ရန်တွေပောက်ကွဲတာကြောင့်16ဦးသေဆုံးပြီး48ဦးဒဏ်ရာရတယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA တာဝန်ရှိသူတို့ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ညနေ 9:00 ဝန်းကျင်မှာ gas ဦးတွေနဲ့အရက်သုံးရန်ကိုတောင်မတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကလူမှုကွန်ရက် Facebook မှာရေးသားထားပါတယ်။ရန်ကိုတောင်ကိုတော့စစ်ဆေးစေလို့သူရေးထားပါတယ်။ဆောက်လက်ဆအဆောင်တစ်ခုအနီးမှာပောက်ကွဲမှုဖြစ်ခဲ့တဲ့နေရာလို့ဆိုတဲ့နေရာမှာတော့ gas oil တွေအများအပြားတွေ့ရပြီးအပြက်စီးတွေကိုရှင်းလင်းနေတဲ့ဗီဒီယိုတစ်ခုကိုလည်းဦးညီရန်ကတင်ထားပါတယ်။ဝါကိုပိုင်အချုပ်ခွင့်ရဒေတာမြို့တော်ပန်းဆန်းမှာတော့လမ်းမဲ့ EB လ15ရက်နေ့ကစပြီးငင်းချမ်းရေး230ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေခြင်းလည်းဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာပထမအဦးဆုံးမြေအောက်ယထာလိုင်းကိုတနင်္ဂနွေနေ့ကဂျကာတာမြို့တော်မှာစတင်ဖွင့်လှစ်လိုက်ပါတယ်။နောက်ဆုံးပေါ်အခြေခံအဆောက်အုံတွေတည်ရှိတဲ့ဂျကာတာမြို့မှာရင်ညောပိတ်ဆို့မှုတွေရင်ဆိုင်နေရတာကြောင့်အခုလိုအစ်စ်ကြီးဆွဲမဲ့မြေအောက်ယထာကြောင့်တက်တာမှုရစေမယ်လို့မျှော်လင့်နေကြပါတယ်။အချင်းယူဖောက်လုပ်ခဲ့တဲ့မြောက်ရထားလိုင်းကိုသမရဂျိုကိုဝီရိုကိုတိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီရထားလိုင်းဟာဆယ်မိုင်အကွာဝေးရှိပြီးတောင်ဘက်ပိုင်းကနေဂျကာရာမြို့တဲကိုပြေးဆွဲမဲ့ပထမပိုင်းရထားလိုင်းအပိုင်းဖြစ်ပါတယ်။နောက်ထပ်9မိုင်အကွာဝေးရှိတဲ့မြောက်ဘက်အကူဦးတည်မဲ့ရထားလိုင်းပိုင်းကိုသမရဝီရိုကအုံမြင့်ချခဲ့ပါတယ်။အဲ့ဒီရထားလိုင်းပိုင်းဟာ2024လောက်မှာပြီးမယ်လို့ခန့်မှန်းပါတယ်။ဂျိုက်ကာဂျပန်နိုင်ငံကနေပြီးတော့ချင်းဝင်တဲ့ဒီမြေအောင်ရထားလမ်းတည်ဆောက်တာဖြစ်ပြီးဒေါ်လာဘီလီယံ 1.6 တန်ဖိုးရှိတဲ့စီမံကိန်းဖြစ်ပါတယ်။ဂျကာရာမြို့မှာလုံခဲ့တဲ့ဆန်ဇူးနဲ့အတွင်းကားပိုင်ဆိုင်မှုများလာပြီးလမ်းရည်အတွက်အကန့်အသတ်ရှိတာကြောင့်ရင်ကျောပိတ်ဆို့မှုတွေတိတိကျကျမြင့်တက်လာပြီးနောက်မှာအခုလိုမြေအောင်ရထားလမ်းကိုလှုပ်လာတာပါ။အ
ာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာဆိုက်ကလုန်းအိုက်တိုင်းကြောင့်တည်ဆောက်သူအရေအတွက်စုစုပေါင်း900ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။မိုဇမ်ဘစ်နိုင်ငံမှာတည်ဆုံသူအရေအတွက်400ကျော်ရှိပြီးတောင်းနေချီတဲ့လူတွေကိုထောက်ပံ့နိုင်ဖို့အတွက်လည်းအကူအညီပေးရေးအဖွဲ့တွေစူးစမ်းနေကြရပါတယ်။အခြေအနေကစွန့်ရရဆဲဖြစ်ပေမဲ့ပိုပြီးတော့ကောင်းလာပါတယ်လို့မိုဇမ်ဘစ်ရဲ့မြန်မာနဲ့တဘာဝဝန်ကျင်ဆရာဝန်ကြီးဆယ်ဆိုကိုရီးယားကပြောပါတယ်။ခေါမိုးတွေပေါ်နဲ့တစ်ပင်တွေပေါ်ကလူပေါင်း1500ကိုကယ်တင်ဖို့လိုအပ်နေပြီးလူပေါင်း19000တို့ကတော့စခန်းတွေထဲမှာပြေးသိမ့်နေတယ်လို့လည်းပြောပါတယ်။ဆိုင်ကလုန်းမုန်တိုင်းတက်ခတ်ခဲ့တဲ့ဒဏ်ကိုဇင်ဘာဘွေနဲ့မာလာဝီနိုင်ငံတွေမှာလည်းဖြည့်ရှင်နေကြရပါတယ်။ရေပြန်ကျလာတာနဲ့အတူပဲဒီသုံးနိုင်ငံမှာတည်ဆုံသူအရေအတွက်တိုးလာအောင်မယ်လို့လည်းအကူအညီပေးရေးလှုပ်သားတွေကပြောပါတယ်ရှင
်။အရှေ့လေပိုင်းဒေသကအငင်းပွားနေတဲ့ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးကပိုင်ဆိုင်ကြောင်းအမေရိကန်သမ္မတဒိုနယ်ထရမ့်ကတရားဝင်အသိအမှတ်ပြုဖို့ဆိုတဲ့မျှော်လင့်ချက်ထားပြီးလာမယ့်ရွေးကောက်ပွဲအတွင်းအသာစီးရာရေးကြိုးပမ်းနေတဲ့အစ္စရေးဝန်ကြီးချုပ်နတ်တန်ညာဟုကဝါရှင်တန် DC ကိုရောက်ရှိနေတာဖြစ်ပါတယ်။အဂတိလိုက်စားမှုဆွဆွဲချက်တွေရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တန်ညာဟုဟာ AP 9ရက်ကျင်းပမဲ့ Israel ရွေးကောက်ပွဲမှာပြန်အနိုင်ရဖို့အခက်အခဲရင်ဆိုင်နေရချိန်မှာသမရထရန့်နဲ့အင်ဂျီရောမှာတွေ့ဆုံဖို့တနင်္လာနေ့မှာရှိပြီးအင်္ဂါညမှာညစာတူစားကြမှာဖြစ်ပါတယ်။ဂိုလန်ကုန်းမြင့်ကိုအစ္စရေးကပိုင်ဆိုင်တယ်ဆိုတာအတိအမှတ်ပြုထားပြီးဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာသမရထရန့်က Twitter မှာရေးသားခဲ့တာလည်းဖြစ်ပါတယ
်။တနင်္လာနေ့နဲ့ကင်းတဲ့တွေကိုမက်တိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ထိုင်းနိုင်ငံငါးဖမ်းလုံနဲ့မှာမြန်မာအပါအဝင်အခြားရွှေပြောင်းအလုသမားတွေကိုကျုံပြုတ်စစ်ခိုင်းမှုမျိုးဆက်ပြီးရှိမရှိနိုင်ငံတကာအလုသမားဥပဒေတွေနဲ့ကိုက်ညီမှုရှိမရှိစောင့်ကြည့်နိုင်ဖို့ထိုင်းခြေဆိုင်ရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့အမေရိကန်ကအနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းမြန်မာရွှေပြောင်းအလုသမားအရေးဦးဆောင်နေသူတို့က VOA ကိုပြောပါရယ်။ပြည်ခဲ့တဲ့သတင်းပတ်က Massachusetts ပြည်နယ် Boston မြို့မှာကျင်းပခဲ့တဲ့ American ပင်လယ်ဆာကုန်စည်ပြပွဲ2019ခုနှစ်ကိုတက်ရောက်လာတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation အမှုဆောင်ညွှန်ကြားရေးမှူးဦးထင်းချစ်ကိုဆက်သွယ်မေးမြန်းထားတဲ့အကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်။အဲ့ဒီကုန်စည်ပြပွဲမှာ American အလုပ်သမားဝင်ကြီးဌာနအပါအဝင်အလုပ်သမားသမဂ္ဂတာဝန်ရှိသူတွေကထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့မြန်မာနဲ့ထိုင်းအရက်ဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ပြီး2014-2015ခုနှစ်နောက်ပိုင်းထိုင်းနိုင်ငံတွင်ရေလုံငန်းမှာကျုံပြုတ်စေခိုင်းမှုတွေဆက်ပြီးရှိမရှိငါးဖမ်းလုပ်သားတွေရဲ့နောက်ဆုံးအခြေအနေစတာတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာရွှေပြောင်းအလုပ်သမားတွေရေးဆောင်ရွက်နေတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation အမှုဆောင်ညွှန်ကြားမှုဦးထူးချစ်က VOA ကိုခုလိုပြောပါတယ
်။အဓိကတော့2014-15လောက်ကနေစပြီးတော့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့အဓိကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်တွေလည်းကျွန်တော်ရှစ်ပြောင်းလုပ်သမားတွေကိုကျွန်တော်တို့ကြေးကျွန်းတပွဲခိုင်းစီတာတို့နောက်လူကုန်ကူးမှုတွေအများကြီးဖြစ်ခဲ့တာတို့နောက်တစ်ခုကလေးအလုပ်သမားတွေတုံးတာပေါ့လေအဲ့ဒါတွေကြောင့်မလို့ကျွန်တော်တို့အမေရိကန်ဆိုးရနေပြီးတော့ကျွန်တော်ထိုင်းနိုင်ငံကိုတတိပေးတာကြီးလုပ်ခဲ့တယ်တချိန်တည်းမှာပဲကျွန်တော်တို့ဒီဥရောပတမက္ကကလည်းကျွန်တော်တို့အဝါကပ်ပေါ့ဗျာအဝါကပ်ပြပြီးတော့သူတို့တတိပေးခဲ့တယ်သူတို့ရဲ့ပင်လယ်ထွက်ကုန်တွေကိုမဝယ်ဘူးပေါ့စနစ်တကျအလုပ်သမားအခွင့်အရေးတွေကိုဂယုမဆိုင်ဘူးဆိုလို့ရှိရင်မဝယ်ဘူးဆိုတော့အဲ့ကြောင့်မလို့ကျွန်တော်တို့ဒီဟိုထိုင်းဆိုးရကကျွန်တော်တို့ILOS C188 ဘောအဲ့ဒါရှစ်ကောင်းလို့ဒီမှာခြေလုတ်သားတွေကိုဘယ်လိုကာကွယ်ရမလဲဆိုတော့အဲ့ဒီသဘောတူညီချက်စာချုပ်တွေပါလို့လက်မှတ်ထိုးလိုက်တာဖြစ်တယ်။ဒါကြောင့်မလို့အဲ့ဒီမျိုးလက်မှတ်ထိုးပြီးတဲ့အချိန်မှာတကယ်ရောသူတို့တည်တည်ချာနဲ့လုတ်သမားခွင့်ကြီးတွေကိုလေးစားလိုက်နိုင်ရပြည်လားဆိုရဟာမျိုးပေါ့ကျွန်တော်တို့ရောကျွန်တဲ့ထိုင်းဖွဲ့စည်းတွေပေါ့လေခေါ်ပြီးတော့သူတို့လစ်လာတာပေါ့ဆိုတော့ကျွန်တော်တို့ကတော့တကယ်လို့အစွတ်တိုးတယ်လုတ်သမားခွင့်ကြီးတွေချိုးဖောက်ခံရမယ်ဆိုရင်ကျွန်တော်တို့ကစနစ်တကျမှတ်တမ်းမှတ်ရတွေလုပ်ပြီးတော့ဒီအမေရိကန်လုတ်သမားတမက္ကရင်နဲ့အမေရိကန်ဆိုရနောက်ပြီးတော့ကျွန်တော်တို့ဒီဥရောပတမက္ကရကိုကျွန်တော်စနစ်တကျတင်ပြနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီအစည်းအဝေးကိုကျွန်တော်တို့လာခြင်းဖြစ်ပါတယ
်။ဒါ့အပြင်ငါးဖမ်းလုပ်သားတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့ရွှေပြောင်းအလုပ်သမားအဖွဲ့အစည်းတွေကိုလိုအပ်တဲ့နည်းပညာနဲ့အကူအညီတွေအမေရိကန်ကအပြည့်အဝကူညီပေးသွားဖို့ရှိပြီးထိုင်းကရေလုံငန်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိမရှိအမေရိကန်ကအမြဲတမ်းစောင့်ကြည့်သွားမယ့်အခြေအနေရှိနေတယ်လို့ဥထုချစ်ကပြောပါတယ
်။အမြဲတမ်းကြည့်ပါတယ်ဒါရှင်းပြမလို့သူတို့ကနေပြီးတော့အဲ့ဒီထိုင်းဆိုးရကိုပေါ့ဗျာဟို TIR3 ပေါ့ဒီ traffic in person နံပါတ်3အစိုးဆုံးသတ်မှတ်ပြီးတော့တို့အစောအတော်တဲ့ PR တွေပေးတာလို့ကျွန်တော်တို့အခုလိုမျိုးအခြေအနေဒီဖြစ်လာတာပေါ့ဆိုတော့ဗိုင်းတို့တို့ကတော့စိတ်ဝင်စားရှိတယ်နောက်ဆုံးတို့ဟိုဤပညာရဲ့ကျွန်တော်တို့ဒီငွေကြေးပါကျွန်တော်တို့ထောက်ပံ့ပြီးတော့ဒီကိစ္စတွေကိုဟိုဆောင်ကြည့်ပြီးတော့အလုပ်သမားကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့တို့တို့နဲ့ကျွန်တော်တို့အဲ့လိုမျိုးသဘောတူညီချက်တွေတော့ရထားပါတယ်ဟုတ်ကဲ့
2018ခုနှစ်ကထိုင်းမြန်မာနှစ်နိုင်ငံအစိုးရသဘောတူညီချက်နဲ့ထိုင်းနိုင်ငံမှာလိုအပ်နေတဲ့ငါးဖမ်းလုပ်သား4000ကျော်အတွက်မြန်မာရွှေပြောင်းအလုပ်သမားတွေကိုစတင်ပေးပို့နေရမှာပင်လယ်ပြင်ရောက်နေတဲ့ထိုင်းငါးဖမ်းလေတွေပေါ်ကမြန်မာငါးဖမ်းလုပ်သားတွေရဲ့အခွင့်အရေးကာကွယ်ပေးနိုင်ဖို့မြန်မာအစိုးရဘက်ကစောင့်ကြည့်ဖို့လိုအပ်ကြောင်းလည်းဦးထွတ်ချစ်ကပြောပါတယ
်။ပြီးခဲ့တဲ့နှစ်ကဆိုရင်အစိုးရပေါ်ကဒီနှစ်နိုင်ငံနားလည်မှုစာချုပ်တော်ရထိုင်းနိုင်ငံမှာကျွန်တော်တို့ဒီလိုအပ်နေတဲ့ကျွန်တော်တို့ထိလုတ်သား4000-2000ကျော်သူတို့ပို့မယ်ဆိုပြီးတော့သဘောတူညီချက်ရှိထားတယ်။ဒါပြီးခဲ့တဲ့လကလည်းသူတို့ဟိုစပို့တာမျိုးရှိတယ်။ကျွန်တော်တို့ကတော့အလုပ်သမားတွေကိုသူတို့တည်တည်တည်ထိုက်တဲ့ပေါ့ဗျာဒီခြေပေါ်မှာသွားပြီးတော့အလုပ်မလုပ်ခင်မှာသူတို့တည်တည်တည်ထိုက်တဲ့ဟိုဥပဒေတွေရောက်ပြီးတော့ကျွန်တော်တို့ဘလို့ကြမ်းမကြီးအမခံချက်တွေဘလို့ရမယ်သူတို့ရဲ့အလုပ်သမားခွင့်ရေးတွေတည်အောင်တော့ကျွန်တော်တို့ကသူတို့ကိုဟိုတင်နန်းတွေပေးနိုင်ရှိတယ်။အဓိကတော့အစိုးရအနေနဲ့ကတော့ဒီအလုပ်သမားရေးနဲ့ပတ်သက်ပြီးတော့တို့ကျွန်တော်အနေနဲ့ပြောပါတယ်ကျွန်တော်ထိထိကျကျတို့တို့လေ့လာပြီးတော့စနစ်တကျအကောက်ွယ်ပေးမှုကတော့အားနည်းနေသေးတယ်လို့ကျွန်တော်မြင်တယ်အခုလိုမျိုးတို့ဟို4000ကျော်တို့ပို့မယ်ဆိုလို့ရှိရင်အဲ့ဒီမှာလဲလေပေါ်ရောက်သွားပြီဆိုလို့ရှိရင်အလုပ်သမားတွေကိုမြန်မာဆိုးအနေနဲ့စနစ်တကျပေါ့လीကျွန်တော်တို့အခြားဆိုးအမုတ်တဲ့အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့စနစ်တကျဟိုစောင့်ကြည့်ပြီးတော့ဒီအလုပ်သမားတွေကို အကောက်ွယ်ပေးတဲ့လို့ကျွန်တော်တို့ထင်တယ်
။ထိုင်းနိုင်ငံရဲ့ပင်လယ်ငါးဖမ်းလုပ်ငန်းဟာကမ္ဘာပေါ်မှာတတိယအကြီးဆုံးဖြစ်ပြီးနိုင်ငံသားကိုပင်လယ်စာပို့တဲ့လုပ်ငန်းကနေတစ်နှစ်ကိုဒေါ်လာ10ဘီလီယံနီးပါးရနေတယ်လို့ဦးထွတ်ချစ်ကပြောပါရယ်။လက်ရှိထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမား2သန်းနီးပါးရှိနေကြောင်းနဲ့အများစုဟာငါးဖမ်းလုပ်ငန်းတွေမှာလုပ်ကိုင်နေပြီးအခုအစိုးရစီမှာမှတ်ပုံတင်ကြရတယ်လို့သူတို့ကိုထိုင်းလုပ်သားတွေလို့ပဲအကာအကွယ်တွေပေးထားတယ်လို့ထိုင်းအစိုးရကပြောဆိုထားပါရယ်ရှင်။
ရရှိရတယ်နိုင်ငံရေးအရကိုယုံကြည်ရအပေါ်မှာယက်တီလှူရှားပြောဆိုတဲ့ပေါ်ဖန်ဆီးအရေးယူခံရသူတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်ဆီးခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါတယ်။
ကိုဒါနီယိုစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရဆွေးနွေးကအစီအစဉ်ကိုတင်ဆက်မှာပါ။မြမစစ်တပ်ကစစ်တိုင်း၅တိုင်းမှာအပြည့်ရက်ကြေညာထားပေမဲ့ရခိုင်နဲ့ဒေသတချို့မှာတိုက်ပွဲတွေဖြစ်နေသေးပါ။ဒီလိုဖြစ်နေတာတွေကငင်းငင်းလုပ်ငန်းစဉ်ကိုဘလို့သွားရိုက်ခတ်ပါသလဲ။ ABSDF ဗဟိုဥဆောင်ကော်မတီဝင်မီစုပွင့်မြမနိုင်ငံရေးတုံးတက်သူဦးစီသူအောင်မြင့်တို့နဲ့အတူမက်ခင်ဖြူထွေးကနေရန်ကုန် VOA ရုံးခွဲမှာဆွေးနွေးတုံးတက်ထားပါရရှင
်။မတော်မီစုပွင့်အနေနဲ့ဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိငင်းချမ်းရေးအခုရောက်နေတဲ့အနေအထားကိုဘယ်လိုများတုံ့တက်မိပါလဲရှင
်ဆက်စချင်းဒီဖြစ်စဉ်စတဲ့အချိန်မှာပဲတိုင်းလာလက်နက်အဖွဲ့အစည်းတွေအနေနဲ့ဟိုဟာအယူဆအမြင်တစ်ခု꿰ွားတယ်အားလုံးပါဝင်မှလက်မထိုးမယ်ဆိုတော့အားလုံးပါဝင်ရေးမှုကိုစုကင်ထားတဲ့အဖွဲ့ရှိတယ်အားလုံးပါဝင်ရေးကိုဖြည်းဖြည်းချင်းဆက်ရအောင်ယူရမယ်လက်မအရင်ထိုးမယ်ပေါ့ဆိုတော့အဲ့ဒီမှာအားလုံးပါဝင်မှလက်မထိုးတဲ့အဖွဲ့နဲ့လက်မထိုးပြီးမှအားလုံးပါဝင်ရေးကိုဆက်ကြိုးစားဝါမယ်ဆိုတော့အဖွဲ့နဲ့ပေါ့နော်တိုင်းလာလက်နက်အဖွဲ့အစည်းမှာအမြင်တစ်ခု꿰ွားတာရှိတယ်ဆိုတော့ဆက်စချင်းတာထွက်มาကလေးကတိုင်းနာလဲနဲ့ကင်ဖွဲ့စည်းရည်အနေနဲ့တစုတစည်းထဲနဲ့ပါဝင်လာနိုင်တဲ့အခြေအနေတစ်ခုကိုမရလိုက်တဲ့အားနည်းချက်တစ်ခုတော့ရှိတာပေါ့နော်ဆိုတော့အဲ့ဒီလိုကနေလာပြီးတော့ဒီနေ့ဒီအချိန်မှာကြတော့အဓိကကြတဲ့အချက်ကလေးကိုပဲကျွန်မအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီငိမ့်ငိုင်းရေးဖြစ်စဉ်မှာဦးတစ်ဖွဲ့ရဲ့စိတ်ပူပန်မှုတွေကိုကျန်တဲ့အဖွဲ့ကအတိမတ်မပြုတ်ပေးတဲ့ပြဿနာဖြစ်နေတယ်ဥပမာတက်မတော်ဘက်ကဒီခွဲထွက်ခွင့်မရှိစရာဆိုရဲအချက်နဲ့ပတ်သက်ပြီးရင်စိတ်ပူမှုရှိတယ်။ဒါကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကတပ်မတော်ရဲ့စိတ်ပူမှုကိုအတိအမှတ်ပြုပေးနိုင်တဲ့အခြေအနေမျိုးပေါ့နော်အားနည်းနေသလိုဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းတပ်မတော်ရဲ့သဘောထားတွေအပေါ်မှာတိုင်းသားဖွဲ့စည်းတွေစိတ်ပူမှုတွေပြန်ဖြစ်လာတယ်။အဲ့ဒီစိတ်ပူမှုတွေအပေါ်မှာလည်းဒီတပ်မတော်ဘက်ကအတိအမှတ်ပြုမှုလေးစားမှုပြန်အားနည်းတယ်ပေါ့နော်ဆိုတော့ကျွန်တော်တို့မှာဒီစိုးရိမ်ပူပန်မှုတွေအပေါ်မှာအတိအမှတ်ပြုလက်ခံပြီးတော့မှပြန်ပြေးလည်အောင်ဆွေးနွေးနိုင်တဲ့အလေအထမျိုးလေ့ကျင့်ရအောင်မယ်လို့ပဲကျွန်မအနေနဲ့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဆရာဦးတိစီသူအောင်မြင့်အနေနဲ့လည်းတုံ့ပြန်ပေးစေချင်ပါတယ်။လက်ရှိဆိုရှင်အခုရခိုင်မှာလည်းတိုက်ပွဲရအတော်ပြင်းထန်နေတယ်။ဒါဒုက္ခတွေဆို2000နီးပါးတောင်မှပဲဒီရက်ပိုင်းဒီလပိုင်းအတွင်းမှာဖြစ်တာအတော်များလာတယ်။ဆိုတော့ရှမ်းပြည်ဘက်မှာရောငြိမ်သလားဆိုတော့လည်းရှမ်းပြည်ဘက်မှာလည်းဒီတိုက်ပွဲတွေကဆက်ပြီးတော့နေစဉ်ဆိုသလိုကျွန်တော်တို့ပြစ်တယ်ခိုက်တယ်ဆိုတဲ့ဟာတွေကကြားနေရတဲ့ခါကျတော့လေ။ဆိုတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရတယ်တစ်ဖက်ကရှိနေတယ်ဆိုပေမဲ့လည်းဒီလိုဖြစ်နေတဲ့အနေအထားကငင်းကြမ်းရေးအတွက်ဘလောက်ထိအနှုတ်လက္ခဏာစောင့်နေတယ်လဲငင်းကြမ်းရေးကျမတို့ကရှေ့ဆက်ဖို့အတွက်ဒါတွေကဘလောက်အဟန့်တားနေမှဖြစ်နေလဲ
အဲကျွန်တော်နားလေတာကတော့ကျွန်တော်တူးချင်းနားလေတာကတော့ဒီဥစ္စာရက်တက်နေတာလည်းမဟုတ်နောက်ကိုနည်းနည်းပြန်ဆုတ်နေတယ်နောက်ကိုဘာလို့ပြန်ဆုတ်တယ်လို့ပြောရတယ်လဲဆိုတော့ဥပမာဒီ NCA စာချုပ်အရာပေါ့နော်ဒီတောင်ဘက်မှာရှိနေတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှုတွေကပုံမှန်တိုင်းသွားနေတယ်ဆိုရင်ဒါရက်တက်နေတယ်လို့တော့သူကဟိုပြောလို့ရတယ်ထပ်မတိုးတက်လာသေးရင်ပေါ့နော်ဟိုတော်သေးတာပေါ့အဲ့အခုကျတော့အဲ့ဒီအခြေအနေမဟုတ်ဘူးအဲ့ဒီမှာလည်းသူကရက်တက်နေတယ်ပြီးတော့မှမပါဝင်ရသေးတဲ့လူတွေပါဝင်လာအောင်ဆွေးနွေးတဲ့စီမှာလည်းအ ဒီကတော့ကျွန်တော်တို့ချင်းနားလေတာကတော့ဒီဥစ္စာရက်တက်နေတာလည်းမဟုတ်နောက်ပိုင်းတော့မများမှာပေါ့မြောက်ပိုင်းတော့မများမှာတိုက်ပွဲတွေပြင်းထန်လာတယ်ကျေပြန့်လာတယ်ကျေပြန့်လာပြီးတော့မှအဓိကဒုက္ခရောက်တာလေလူတို့တွေကလည်းတော်တော်ဒုက္ခရောက်လာတယ်နိုင်ငံတကာကလည်းဝိုင်းပြီးတော့ပြောရတဲ့အဆင့်ရောက်လာတယ်အဲ့ဒါတွေခြုံငုံလိုက်ရင်ပထမတစ်ခုကတော့ဟိုခုနကတော့ဟိုပြောသလိုပေါ့နော်နည်းနည်းနောက်ဆုံ ဒီကတော့ကျွန်တော်တို့ချင်းနားလေတာကတော့ဒီဥစ္စာရက်တက်နေတာလည်းမဟုတ်နောက်တစ်ခုကတော့ပြစ်ခတ်တဲ့ဟာတွေရက်ဖို့အတွက်လိုအပ်မဲ့ဟာတစ်ခုရှိတယ်နောက်တစ်ခုကတော့ပြစ်ခတ်တဲ့ဟာတွေနဲ့ပတ်သက်ရင်တော့အရင်ယူရှင်းတယ်အဲဘာလဲဆိုတော့ဘယ်လက်နက်ကြိုက်တက်ဖွဲ့မစို့ညီညာရေးကိုလိုချင်တဲ့စကားတွေပြောချင်တယ်ဆိုရင်ရောက်တဲ့နေရာမှာရောက်တဲ့အချိန်မှာသူကရရစမြေပဲအဲ့တော့တချို့တွေ ဒီကတော့ဟိုဘယ်ဘက်မှာမဆိုရှိတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဘယ်နေရာရောက်ရလို့ရတယ်ရရမှာပဲရက်ပြီးတော့မှကျန်တာဆက်သွားလို့ရမယ်နေအဲ့ဒါတစ်ချက်ဒါဒုတိယတစ်ခုကဆွေးနွေးပွဲတွေပြန်စဖို့ဆိုရင်အခုဆိုလဲပြောနေကြတယ်ဘာကြောင့်ဆွေးနွေးပွဲတွေရက်နေရလဲအဲ့ဒီဥစ္စာအဖြေရှာမယ်ရှာပြီးရင်အဲ့ဒါဆက်သွားဖို့လုပ်ရမယ်နောက်မပါလာနိုင်သေးတဲ့လူတွေပါလာအောင်မလုပ်မလဲ
ဒီအန်စီလက်မှတ်ထိုးထားတဲ့သူတွေထပ်ပြီးတော့ပါဝင်လာဖို့ဆွေးနွေးနေတဲ့အချိန်မှာတကယ်အထဲမှာရှိနေတဲ့သူတွေရလာမှာပဲယုံကြည်မှုလျော့လာပြီးတော့ဒီ ဟိုပို့ပြီးတော့လက်မှတ်ထိုးလာဖို့ဆိုရဲအပိုင်းမပြောနဲ့ရှိနေတယ်ဂျားထဲမှာလောက်မှာပဲကိုယ်လွတ်မှုတွေချက်ချက်လာပြီးတော့ယုံကြည်မှုအားနည်းလာတဲ့သဘောတွေဖြစ်နေတယ်အဲ့ဒါတော့ဘယ်လိုအဲ့ဒီလိုမျိုးယုံကြည်မှုကင်းမဲ့နေတဲ့အချိန်ကြီးပြန်တိဆောက်ဖို့ဆိုရဲအဓိကပါဒီဆောင်ရွက်ဖို့လိုမလဲဘာတွေအခက်အခဲဖြစ်နေရလဲတကယ်အတိုင်းရင်းသားတွေဘက်ကလိုလားတဲ့ခေါင်းစဉ်တွေကိုပေါ့နော
ဒီအချိန်မှာခုနလိုပဲတကယ်အင်အားကြီးတဲ့အဖွဲ့နှစ်ခုဖြစ်တဲ့ခင်ယူနဲ့အာဆီအက်ဆက်ကနေပြီးတော့ခဏလေးဒီညဉ့်ညဉ့်တရားဝင်ဖြစ်စဉ်ကနေခဏလေးရထားတယ်ဆိုရယ်ကိစ္စဖြစ်ပေါ်လာတဲ့အချိန်မှာဒါအားလုံးအတွက်စိတ်ပူစရာတစ်ခုပေါ့ဒီညဉ့်ညဉ့်ဖြစ်စဉ်ကရက်များရက်သွားမလားဆိုရယ်အခြေအနေတစ်ခုဖြစ်တယ်တို့တော့လေအခုဒီလိုဒီနှစ်ဖွဲ့ရဲ့တစ်ဖွဲ့ချင်းစီပြန ပြီးတော့ကျွန်တော်မေလာမှာပြန်ခေါ်ဖို့အတွက်ဆုံးဖြတ်ချက်တစ်ခုကြလာတယ်ပြီးရင်ကျွန်တော်တို့ဆက်သွားနိုင်မယ်လမ်းကြောင်းကိုတော့ရှင်းရှင်းလင်းလင်းပြန်ပြီးတော့ပေါ်ထုတ်လာနိုင်မယ်လို့ကျွန်တော်တို့ကယူဆတယ်ဆိုတော့အဲ့ဒီအနေထားမှာခုနလိုKMPP ပါဝင်နိုင်မှုကြိုးစားနေတဲ့အချိန်တွေကလည်းအချိန်တွေအကြောင်းမျိုးမျိုးကြောင်းလို့လက်မှတ်ထိုးမယ်ဆဲဆဲမှာလက်မှတ်ထိုးဖို့စဉ်းစားပြီးမှနိုင်ငံရေးဆွေးနွေးပွဲတွေကိုအကောင်အောင်တို့ကပါဝင်အားချိန်မယ်လို့စဉ်းစားချက်ရှိတယ်လို့ကျွန်တော်တို့သိရတယ်သို့တော်လည်း ဒီNCA လက်မှတ်ထိုးခင်မှာအကြောင်းမျိုးမျိုးကြောင်းပြတ်သွားတာတွေနှစ်ကြိမ်သုံးကြိမ်ချက်ခဲ့တယ်ဆိုတော့သူတို့အနေထားကလည်းဟိုဒီလိုဘိုင်လက်ရယ်ပေါ့အစိုးရနဲ့တိတိလက်မှတ်ရေးထိုးပြီးမှပါဝင်လာဖို့အခြေအနေတခုကိုပြန်စောင့်နေရတယ်လို့ဖြစ်တယ်ဆိုတော့နောက်မြောက်ပိုင်းအခြေအနေတွေပေါ့နော်ရှုပ်ထွေးတဲ့ဒီနောက်ခံအခြေအနေတွေရှိတယ်ပြီးတော့နေနေချင်းချင်းဟိုဟာဆက်နွယ်နေတဲ့အနေထားတွေရဒ
ဒီကတော့ကျွန်တော်တူချင်းနားလေတာကတော့ဒီဥစ္စာရက်တက်နေတာလည်းမဟုတ်နောက်တစ်ခါမှဒီလိုနိုင်ငံရေးဆွေးနွေးပွဲတကားကိုဖွင့်လိုက်ပြီဆိုတဲ့အဆင့်ကိုမရောက်ခဲ့ဘူးအခုကတော့တကားကိုဖွင့်လိုက်ပြီမစက်သွားဖို့အတွက်အားတွေလိုနေတာအတော်မီစုပွင့်ထောက်ပြတယ်လို့ဆိုတာနှစ်ဖက်က
အဲတေးရှိတာကြည်ကြည်လေးလေးညှိရမယ်ကိစ္စမျိုးဆိုစရာအခုဟာကတမရယုံဝင်ရပြောတယ်သူတို့ကလမ်းဖွင့်ထားတယ်အဲလမ်းဖွင့်ထားရဆိုရဲစကားတစ်ခုလောက်နေပဲအဲလုံလောက်မှုရှိမရှိဆိုတော့ဒါပြောစရာရှိတာပေါ့လीဆိုတော့တိုင်းလာရေဘက်ကလည်းဘာတွေအ short တင်းလို့ရမလဲဒီဘက်ကဒီဟိုဒီမြန်မာဒီအစိုးရဘက်ကဆိုရင်လည်းဘယ်လိုအ short တင်းနေအပြန်အလှန်လုပ်မှဒီဟာကပြင်းနေနိုင်မလဲဘယ်လိုသုံးသပ်မလဲ
lemma to be that a point in a pit de kisaga, a general mina, a general mina, you live, damro the board hariga, ဖြစ်ပြီးပြောလာတယ်လို့ကျွန်တော်တို့အဲ့လိုမျိုးဟိုဖန်ဆမိတယ်အဲတက်မလို့သဘောထားဘယ်လိုပြောလာတယ်လဲဆိုတော့အစပိုင်းမှာပေါ့နော်ခုနကမှမီစုဘူးပြောနေတယ်မှာလဲပါပါတယ်ကျွန်တော်တို့အရှိကညဉ့်ညဉ့်ဖြစ်စဉ်လေးနောက်ပြီးတော့မှအပြစ်ခတ်ရဲစဲဘူးအစိုးရနဲ့လက်နက်ကင်တွေတွေ့ဆုံတဲ့ဟာနှစ်များစွာပေါ့နော်နှစ်60ပတ်ဝန်းကျင်လောက်ဟာဒီကျွန်တော်လေ့လာကြည့်တော့ဒီပြီးခဲ့တဲ့ ော်အဲ့လိုမျိုးနိုင်ငံရေးဆွေးနွေးမှုပြေလည်ပြီးဆိုတော့မှအဲ့ဒီ SC မှာလည်းနောက်ဆုံးအဆင့်မှာပါတယ်ကောင်တယ်ဖော်ဖို့ကတက်တယ်ပြန်လဲပေါင်းစည်းဖို့ကိစ္စတွေပါဒါတွေကပါတယ်ပါတယ်ဆိုတဲ့ခါကျတော့တက်မလို့ကအခုကြတဲ့ခါကျတော့အဲ့ဒီသဘောမျိုးမဟုတ်ဘဲနဲ့ကိုယ်တော်ကဒါဆွေးနွေးလို့ရတော့မှရှိကိုဆက်သွားမယ်ဒီဥစ္စာကိုအရင်လုပ်ရမယ်အပြီးရင်နောက်အရေးတကြီးလုပ်ရမယ့်ကိစ္စဆိုတာဒါပြုံးမူမရောက်နိုင်မိခွန်းမှလည်းပါတယ်အရေးတကြီးလုပ်ရမယ့်ကိစ္စကတက်တယ်ကိုပြန်လဲပေါင်းစည်းခြင်းပါညာဒါတွေစကားတွေပြောလာတဲ့ခါကျတော့ဒီမှာကိုယ်တော်ကဆွေးနွေးဖို့တိစုမှုတွေဖြစ်သွားစေတာအဲ့တော့ဒီဥစ္စာကိုပြေလည်ဖို့ဆိုရင်အဲခုနကတော့တိုင်းသားတွေလုံနေသလိုပဲအလွတ်သဘောတွေနဲ့ပြန်တွေ့ပြီးလုံပါပဲဒါရတော့မယ်အဲ့တော့အရေးကြီးတာကဘာကြောင့်ဖြစ်သွားလဲလို့အကြံပြင်းပြောမယ်ဆိုရင်တော့တက်မတော်ဘက်ကနေပြီးတော့မှအရင်တော့သဘောထားနဲ့ပြောင်းလဲလာစားပြုတ်တဲ့ဥစ္စာကအဲ့ဒါကသွားတွေ့တယ်ဆိုတော့အဲ့ဒီပြောင်းလဲတဲ့ဟာကိုပြန်စဉ်းစားဖို့လိုတယ်ပြန်စဉ်းစားပြီးတော့မှတကယ်တကယ်ဒီ NC လမ်းကြောင်းတိုင်းသွားမယ်ရင်းချမ်းရေးကိုလည်းတေချာလုပ်မယ်ဆိုရင်ဒီတိုင်းသွားလို့ဖြစ်မလားမဖြစ်ဘူးဆိုရင်တော့ဖေချာအ short တင်လုပ်ပြီးတော့မှပြန်ပြီးတော့ဆွေးနွေးရမှာပေါ့ဒီလိုပဲလုပ်ရအ
ောင်အခုကလက်ရှိအခြေအနေရဟိုဟိုပြောမယ်ဆိုရင်တော့မှပဲငင်းရည်လုတ်တဲ့နယ်ဆိုတာမျိုးတဲ့အမြင်နဲ့နောက်အပြင်ပဖိအားတွေတောင်ပဲလုံနေသလားတကယ်လဲဆန္ဒမရှိလို့ပဲနှိမ့်နိုင်ရခတ်နေသလားဆိုတာတော့မှမေးခွန်းထုတ်ဆရာဖြစ်လာလေမှန်ပါ
ဗျ
နောက်တစ်ခုကလည်းပါလဲဆိုတော့ဒီနိုင်ငံတကာမှာသုတေသနလုတ်တဲ့အချက်တွေမှာဒီစာတန်းတွေကိုလိုက်ဖက်ကြည့်လို့ရှိရင်အမျိုးသမီးတွေပါဝင်တဲ့ငင်းရည်လုပ်ငန်းစဉ်တွေကပို့ပြီးတော့အားကောင်းတယ်ဖြစ်နိုင်စေအလားလာပို့ပြီးတော့30ရာခိုင်နှုန်းအထက်ပို့ရှိတယ်လို့ပြောကြတယ်တကယ်လို့အဲ့ငင်းရည်ရအောင်မြင်သွားတယ်ဆိုလို့ရှိရင်ရေရှည်ပို့ပြီးတော့တည်တဲ့ငင်းရည်ဖြစ်တယ်လို့ပြောကြတယ်ဒါပေမဲ့အခုကျမတို့မြန်မာနိုင်ငံရဲ့ငင်းရည်လုပ်ငန်းစဉ်ကိုကြည့်လိုက်မယ်ဆိုတော့အမျိုးသမီးတွေရဲ့ပါဝင်မှုအားအင်မတန်ဝင်ပါနေတယ်ဆိုတော့အဲ့ဒီအချက်ကရောဒါငင်းရည်မှာအဟန့်အကျဖြစ်နေတဲ့အချက်လို့အမတော်စုပွေးအနေနဲ့ယူဆမိသလားဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဒီဘော့ဒီငင်းရည်ဖြစ်စဉ်ကဒီ NCA ကနေလာတဲ့အခါမှာဒီ NCA ကိုပြန်လေ့လာကြည့်လိုက်တဲ့အခါကျတော့သူကဘာကိုအသားပေးထားလဲဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းစကားပြောပြီးမှနိုင်ငံရေးပြဿနာကိုဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ့နော်ဆိုတော့ဒီထဲမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍတော့မှတော်တော်လေးအားနည်းနေတယ်ဒါတို့လည်းထောက်ပြနေကြတာလေးရှိတယ်ဆိုတော့လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းဖြေရှင်းမှအဲငင်းကြင်ရရမယ်ဆိုတဲ့အယူအဆကြောင့်လို့ပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအများကြီးကြံခဲ့တာပေါ့ဆိုတော့ဒီလက်နက်ကင်အဖွဲ့အစည်းတွေမှာရောဒီအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုမူဝါဒတွေနဲ့သိချဟိုဟာစီမံဆောင်ရွက်ခဲ့သလားလို့မေးရင်အနည်း80လုံးလုံးက no လို့ပဲပြောရမှာပဲဒီနောက်ပိုင်း50နှစ်မှာအတန်လေးတွေထွက်လာတယ်မူအားဖြင့်လက်ခံတယ်ဥပမာဘိုးကော်မတီ35ရောက်ရွေးမယ်ဆိုရင်တော့အမျိုးသမီးက100ရာခိုင်နှုန်းပါရမယ်ရ20ရာခိုင်နှုန်းပါရမယ်ဆိုတော့မူအားဖြင့်ထောက်ခံတဲ့အချက်တွေတော့ပဲတွေ့တယ်လက်တွေ့လုပ်ငန်းစဉ်တွေမရှိဘူးဆိုတော့ဒီဇဝဲတွေမှာအမျိုးသမီးတွေပါဝင်လာဖို့ဆိုတာကျွန်တော်တို့ကဟိုမျော်မှန်းချက်ပေါ့အိမ်မက်တက်တက်ပဲဖြစ်နေမှာပဲ
တကယ်ဒါလည်းအရေးကြီးတဲ့အချက်အနေနဲ့ထည့်သွင်းစဉ်းစားတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဆိုတော့ဟိုအချုပ်အနေနဲ့ကတော့လေငင်းကြိုင်းရဲ့အလားအလာကိုအတူချုပ်လေးနည်းနည်းသုံးသပ်ပေးစေချင်ပါတယ်ကျွန်တော်တို့တကယ်ပဲငင်းကြိုင်းရဲ့အတွက်ညှော်လင့်လို့ရပြီလားလက်ရှိဆိုရတော့ပြောထားတာပဲဒါငင်းကြိုင်းရဲ့သူတို့ရဲ့အတ္တိကဥတီဆောင်ရမယ်ကမှာပါတယ်ဒါပေမဲ့တကယ်တန်းကြတော့ငင်းကြိုင်းရဲ့အလားအလာဟာကောင်းလာပါပြီလားဆရာဘယ်လိုယူဆမလဲအ
ဲ့တော့ခုနကတော့ဟာနေပဲဆက်ရရင်ခုနကတော့အမျိုးသမီးပါဝင်မှုပြောတာပေါ့နော်ကျွန်တော်နားလေတာကပြည်သူလူထုပါဝင်မှုကိုကျွန်တော်ပြောခြင်းတယ်ပြောခြင်းတယ်ဆိုတာကတော်ဆုံးစီတို့ဘာလို့လဲသူတို့လည်းပြောတာပဲဒါပြည်သူလူထုပါဝင်ရမယ်ပါညာဒါပေမဲ့တကယ်လက်တွေ့မှာအခုကျွန်တော်ကဘာတွေမြင်နေရတယ်လဲဆိုတော့ငင်းကြိုင်းကိုတွန်းအားပေးဖို့ပေါ့အစိုးရဘက်ကပေါ့တွန်းအားပေးဖို့လှုပ်ရှားမှုတွေဆိုတာကလိုတယ်ဟိုအရင်ခေတ်တုန်းကဆိုရှိခဲ့တယ်ငင်းကြိုင်းလှုပ်ရှားမှုတွေကြီးကျယ်တယ်အခုကြတဲ့ခါကျတော့လှုပ်လိုက်တဲ့လှုပ်ရှားမှုတွေထောက်ခံပွဲတွေဟာတမတော်ထောက်ခံထောက်ခံမထောက်ခံရဲ့ခုနကတော့လက်နက်ကင်အဖွဲ့တွေကိုထောက်ခံမဟုတ်ရင်နိုင်ငံရေးပါတီတခုထောက်ခံအဲ့ဒါမျိုးကြီးပဲတွေ့နေရတယ်အဲ့ဒါကတကယ်ငင်းကြဲရေးကိုအားပေးစေတဲ့ဟာမျိုးတွေမဟုတ်ဘူးအဲ့တော့လူထုတွေပါဝင်တဲ့ငင်းကြဲရေးကိုတကယ်ကိုထောက်ခံပြီးတော့မှဖိအားပေးတဲ့ဟာမျိုးတွေပေါ်လာရင်ပို့ပြီးတော့တော်အဖြစ်စေမယ်လို့ထင်ပါတယ်ဟုတ်က
ဲ့
ဒါကတော့မြမရင်းရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာဒိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနိုင်ဘက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့ကရရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်သူပြောစကားအရနှစ်ဖက်အပြည့်အစာချုပ်သီးကြားချုပ်ပြီးတိုက်ခိုက်မှု
ဒါကတော့မတ်လ21ရက်ငင်းရဲရေးဆွေးနွေးပွဲဘာတွေထူးခဲ့တယ်လဲဆိုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့မတ်အေးတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေပေးစာတွေ email တွေပြီးတော့ VOA Facebook Messenger ကနေတော့ရေးလာတဲ့သောရရှင်တွေရဲ့တင်ဆက်စကားတွေကိုတော့မြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြမတိချစ်သောရရှင်တွေအတွက်မေတ္တာအတေးလက်ဆောင်ဖြစ်တဲ့မြမတင်လေးတပုတ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကနေပြီးတော့စာရေးလာကြတဲ့စာတွေနောက်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဝေမျှပေးသွားကြပါမယ်။ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေတစ်ဆင့် Mac Computer ကိုပြောပေးပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူကနာမည်လို့တော့ပြောလို့မရပါဘူး Facebook Messenger ကနေပြောရေးလာတာပ
ါ Hello VOA မြန်မာပြည်ကပေးစာအစီအစဉ်ကနေ Mac Computer ကိုပြောပေးပါဗျာအရန်လေးစားတယ်လို့အရန်လည်းခင်ပါတယ်လို့ဒင်းရင်တည်ဆက်တဲ့အခါစကလုံးနဲ့ဟန်အမူအရာတွေကတထက်တဲကြရီစကားပြောရမှာပြောဆိုရတဲ့အကြောင်းအရာကိုလက်တွေ့မြင်သွားအောင်ပြောဆိုနိုင်တာတွေအုံနောက်ထဲနှလုံးသားထဲစွဲဆောင်ပြောဆိုနိုင်တာတွေကိုအရန်အထင်ကြီးလေးစားတယ်လို့ပြောပြပါဗျာပြောပြမယ်ဆိုရင်တော့ VOO အရန်ကျေးဇူးတင်ပါတယ
် VOO မြန်မာပြည်ကပေးစာများအစီအစဉ်ကနေ Mac Computer ကိုပြောပြပါဆိုပြီးရေးလာတဲ့သောရရှင်ကတော့ဒီ Facebook Messenger ကနေရေးလာတဲ့သောရရှင်တယောက်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါ Mac Computer စီကိုဒီစာပို့ပေးလိုက်ပါရနော် VOO ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်စီစနေမနာထောင်တဲ့ပရိသတ်တွေမှာအခုနောက်ဆုံးဖြစ်ပေါ်တဲ့မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်ကစီရီပရိပခါရီနဲ့ပတ်သက်ပြီးတော့တော်တော်ရရက်မအင်းနဲ့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီမှာသောရရှင်အောင်မိုးဟင်းက
မင်္ဂလာပါ VOE ဝိုင်းတော်သားများခင်ဗျာဆင်းရဲပင်ပန်းစွာနဲ့လောက်ကင်စားတောက်နေတဲ့ရခိုင်ပြည်သူတို့ရဲ့အေဂျင့်တည်ငြိမ်မှုကိုစုပမှုဖြစ်အောင်မီထိုးပေးနေတာဘယ်သူလဲအစိုးရလားစစ်တပ်လား
အစိုးရလားစစ်တပ်လားလို့မေးထားပါတယ်ဒါကသောရရှင်အောင်မိုးဟင်းပါဟုတ်ကဲ့အခုကျမတို့ဒီမြမပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာကသောရရှင်တွေရဲ့သူတို့ရဲ့ဒီယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာရေးဖြစ်ပါရဲ့နော်သူတို့စာရေးကိုထုတ်လွှင့်ပေးတာကကျမတို့ VO ရဲ့အားပေါ်ဖြစ်နေထုတ်လွှင့်ပေးတာမဟုတ်ပါဘူးသောရရှင်တွေရဲ့ဒီလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဝေမျှပေးတာဖြစ်ပါရဲ့ရှင်ဟုတ်ကဲ့ပါနောက်ထပ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ခိုင်လင်းဆိုတဲ့ VO ရဲ့သောရရှင်သူသိကျင်တာကိုမေးမြန်းလာတာကိုလည်းအခုဖြေကြားပေးကြပါရဲ့ရှင်ဒီသောရရှင်ကမင်္ဂလာမနက်ခင်းမှာ view ရေးဆိုပြီးအခုလိုစာရေးလာတာပါခိတ္တဗန်ကောက်ရောက်တော့ရှင်ခိုင်လင်းဖြစ်ပါတယ
်အချိန်နဲ့တပြင်းညီသတင်းတွေကိုထုတ်လွှင့်ပေးလို့နားထောင်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့မြန်မာတနိုင်ငံလုံးကလက်မခံတဲ့အမည်တစ်မျိုးကိုသတင်းတွေမှာအမြဲကြားနေရတာဘာကြောက်ပါလဲရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာပြည်မှာမရှိဘူးလက်မခံဘူးလို့အားလုံးကဆန့်ကျင်နေတာကိုသတင်းသမားတွေကဘာကြောက်ခေါ်နေရတာပါလဲသိကျင်လို့ကျေးဇူးပြုပြီးရှင်းပြပေးပါခင်ဗျ
ဟုတ်ကဲ့ကိုခိုင်လေးကိုကျွန်မဖြေကြားချင်ပါတယ်ဒီမှာတခြားသူတွေလည်းတံမျိုးမကြခဏပြောတတ်လို့ပါမြန်မာနိုင်ငံမြန်မာအစိုးရကအတိအမဲ့မပြုတဲ့ဒီနာမည်ကိုကျွန်တော်တို့ဘာဖြစ်လို့အသုံးပြုနေရလဲဆိုတာပေါ့နော်ရိုဟင်ဂျာဆိုတဲ့နာမည်ကသူတို့လူမျိုးကိုယ်တိုင်ကဒီနာမည်ကိုပေးထားတာမလို့နိုင်ငံတကာကဒါကိုအတိအမဲ့ပြုပြီးတော့လက်ခံခေါ်ဝေါ်တုံးဆွဲတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့နိုင်ငံတကာသတင်းမီဒီယာတွေအနေနဲ့လည်းဒီနာမည်ကိုပဲရည်ညွှန်းပြီးတော့တုံးဆွဲရတာဖြစ်ပါတယ်ဟုတ်ပါတယ်ဒီသောရရှင်ပြောသလိုပဲမြန်မာနိုင်ငံအနေနဲ့တော့မြန်မာအစိုးရကိုယ်တိုင်ကဒီနာမည်ကိုလက်မခံနိုင်ဘူးအတိအမဲ့မပြုဘူးဆိုပြီးတော့ထားတာရှိပါရဲ့နော်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသကပြည်ပခါရီနဲ့ပတ်သက်ပြီးတော့တော်ရရှင်နေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်ရှင် လေးစားရပါတော့ VOE ရေမြောက်ဦးမြို့တွင်စစ်တပ်ကဘာကြောင့်ဘလို့ပြစ်ခတ်နေလဲဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပါတယ်ဆိုပြီးတော့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကဆိုတဲ့တော်ရရှင်ရေးလာတာပ
ါကျွန်တော်တို့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကလူပေါင်းအယောက်80လောက်ကိုစစ်တပ်ကတစားကဖြစ်ဖမ်းဆီးထားပါတယ်ဒီနေ့မနေ့တမနယ်လုံးတိုက်ပွဲဖြစ်ပါတယ်ဖြစ်တဲ့နေရာကပန်းမြောင်ကျေးရွာအုပ်စုရွာသေးရပ်ကွက်နဲ့မြို့ချောင်းကျေးရွာအနီးမှာပါနောက်ပြီးဇင်ပြင်းနဲ့သဘော့စာအနီးဖြစ်ပါတယ်တိုက်ပွဲကြောင့်ရွာသားတချို့ဒဏ်ရာရတယ်ပြောချင်တာကစစ်ပွဲဖြစ်တာလက်နက်ကင်ချင်းချင်းဖြစ်တာဖြစ်ပါစေအရသားတွေကိုတစားကမလုပ်ဖို့ VOE ကကြေညာပေးပါကျွန်တော်ကတပ်ပြေးတယောက်ပါတပ်ရဲ့စစ်ဥပဒေမှာစစ်စင်ရေးကာလအတွင်းဗာပြစ်မှုကိုမဆိုကျူးလွန်ခွင့်ပြုထားပါတယ်ဒါကိုပြုပြင်ဖို့ VOE အနေနဲ့တပ်မတော်ကိုပြောပေးပါခင်ဗျာ
VOE အနေနဲ့တပ်မတော်ကိုပြောပေးပါတယ်ကျွန်တော်တို့ကတော့တပ်မတော်ကိုပြောလို့မရပါဘူးဒီတော့ရရှင်ရဲ့ဒီအခုလိုမျိုးဟိုပြောချင်တဲ့စာကိုပဲကျွန်တော်တို့ VOE လေးဆိုင်ကနေပြောထုတ်လွှင့်ပေးလိုက်ပါရနော်အခုလိုမျိုးရခိုင်ဒေသမှာဆေးရေးပဋိပက္ခဖြစ်နေတဲ့အချိန်မှာတော်ရရှင်ငွေကြော့ရှင်ကတော့ဒါရိုက်လေလိုင်းအစီအစဉ်မှာရခိုင်ရေးဆွေးနွေးမယ်ဆိုတဲ့အတွက်ကြောင့်ပါဝင်ခြင်းပါတယ်ဆိုပေရေးလာပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါမတ်လ19ရက်နေ့ဒါရိုက်လေလိုင်းအစီအစဉ်မှာတော့တော်ရရှင်ဒီတိကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပါဝင်ပြီးတော့ဆွေးနွေးကြတာတွေ့ရပါတယ်အီးမေးလ်ကလည်းစာရင်းအမြောက်အများရရှိတယ်လို့မျိုးအခုလိုဒီတော်ရရှင်ငွေကြော့ရှင်လို့ပဲ Messenger ကနေပြီးလည်းစာရင်းရေးလာကြပါတယ်ဒါကြောင့်မို့ဟိုအီးမေးလ်တွေအများကြီးကြံသွားပါတယ်ဒီစာရင်းလည်းမဖော်ပြလိုက်နိုင်ပါဘူးနော်တော်ရရှင်ငွေကြော့ရှင်ကတော့အခုလိုပြောလာပါတယ
်။မင်္ဂလာပါ VOA ။အင်္ဂါညတိုင်းလေလိုင်းအစီအစဉ်ရခိုင်ရေးဆွေးနွေးမယ်ဆိုလို့ပေါင်းဝယ်အကြံပြုတာပါ။တမရော်ကအစိုးရလောက်ကနေဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုစိတ်တူကိုယ်တူကြည်ပြူစွာလက်တွဲပြီးလိုက်နာမယ်ဆိုရင်အမြင်နိုင်ပါတယ်။ဒီပြဿနာဖန်တီးကြတာလဲရွှေသမင်ဘဲကထွက်ဆိုလာလို့ပါပဲ VOA
။ဒါကတော့တိုင်းရဲ့လေလိုင်းအစီအစဉ်မှာရခိုင်စီရေးပဋိပက္ခနဲ့ပတ်သက်ပြီးတော့ဆွေးနွေးတာကိုသူ့အနေနဲ့မက်ဆေ့ချ်ကတဆင်စားပို့ပြီးတော့ဆွေးနွေးလာတာပါ။ဒီမှာဟိုအရင်တော့ကလည်းပြောထားဖို့ပါတယ်။ကျမတို့အချိန်ရရတဲ့လောက်ဒီစာတွေကိုဖော်ပြပေးပါရနော်။တခါတလေအကြောင်းအရာတချို့ကိုတော့သောရရှင်တွေတော်တော်များများပါဝင်ပြီးတော့စာတွေအများကြီးရေးပြီးတော့ဆွေးနွေးကြတာမလို့အခုလိုကြံသွားခဲ့ရင်လည်းကျမရရတဲ့လောက်ဒီမြမပြီကပေးစာများအစီအစဉ်မှာထပ်ပြီးတော့ဖော်ပြပေးပါရရှင်။ဒီတော့ရရှင်ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးနေတဲ့တော်ရရှင်ငွေကြော့ရှင်လိုပဲနောက်ထပ်တော်ရရှင်ကြော့ကြော့သူကတော့ဒါရိုက်လေးလိုင်းအစီအစဉ်တော့မဟုတ်ပါဘူးဒါပေမဲ့မြန်မာနိုင်ငံအနောက်ခြမ်းရခိုင်ဒေသမှာဖြစ်နေတဲ့ဆေးရေးပရိပခတ်နဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ငွေကြော့ရှင်လိုပဲအမြင်ရှိသူဖြစ်ပါတယ်သူက
အေးနဲ့မြန်မာစစ်တပ်ကြားတိုက်နေတဲ့ကိစ္စကြောင့်အနောက်ဘက်တကားလုံခြုံရေးကရေရှည်မှာထိခိုက်လာနိုင်ပါတယ်အဲ့ဒီအခြေခံမူပေါ်မှာမူတည်ပြီးအမြန်ဆုံးနှစ်ဖက်ညှိနှိုင်းကြရင်ပြေလည်မယ်လို့ယူဆမိပါတယ်ဒီရင်းမှာမညီညွတ်လို့တခြားဒေတာတွေမှာစစ်ပရိပခဖြစ်တာတိတ်ကြောက်စရာမကောင်းပါဘူးအနောက်ဘက်တကဝမှာမပြေလည်မှုတွေနဲ့ဆက်ဖြစ်နေုံမဲ့ဆိုရင်မကောင်းတော့ပါဘူးပြေအေးဖို့လိုပါပြီဗျာ
နက်ဆန်ရှမ်းတောင်ကဦးဆိုင်ထွန်းလာကလည်းဒီကိစ္စနဲ့ပတ်သက်ပြီးသူကလည်းဒီတိုင်းနာဒေတာမှာနေတဲ့သူမလို့ဒီစေရေးပရိပခရည်နဲ့ရင်ပါတဲ့သူဖြစ်ပုံရပါတယ်နော်သူကရခိုင်စေရေးပရိပခနဲ့ပတ်သက်ပြီးအခုလိုရေးလာပါတယ
်မင်္ဂလာပါ VOA အဂရီနဲ့ပတ်သက်လို့ပြည်ထရေးတို့စစ်တပ်တို့နဲ့ပတ်သက်မှုမရှိရင်တော့အရေးယူတာတိုးတက်လာပါလေ။ဟိုချင်းပြည်နယ်ကလားကချင်းပြည်နယ်ကလားတရားဒဇင်ရှစ်လဖွင့်ပြီးပျက်စီးသွားတာကြတော့အရေးမယူဘူးနော်။တပ်နဲ့ပတ်သက်လို့ထင်ပါတယ်။နောက်တစ်ခုကတော့မြောက်ဦးမှာဗျမ်းမာပစ်သွားတဲ့ကိစ္စပြည်သူတွေရဲ့အသက်ကိုတန်ဖိုးမထားစော်ကားလိုက်တာပဲ။ကျွန်တော်တို့ပြည်သူတွေဘယ်သူ့ကိုအားကိုးရမလဲ။အပြစ်ရှိတဲ့သူတွေလည်းတကားမှအရေးယူမခံရပဲပြီးသွားတာပဲလေ။ဘယ်သူမှမကူညီနိုင်တော့ဘူးလား
ဒါကတော့မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသနဲ့ဒီသူနဲ့ထိစပ်နေတဲ့ချင်းပြည်နယ်တို့မှာဖြစ်နေတဲ့စေရေးပဋိပက္ခနဲ့ပတ်သက်ပြီးတော့တော်တော်ရှင်တွေရေးလာကြတဲ့စာရီသူတို့ရဲ့အမြင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေကိုဝေမျှလိုက်တာဖြစ်ပါရဲ့ရှင်နှင်းတောင်လူသားဆိုတဲ့တော်တော်ရှင်ကတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲဒီရခိုင်ပြည်နယ်ကဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကိုဒီဖမ်းထားရကနေပြီးတော့သူ့ကိုပြစ်မှုအမိန့်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူရေးလာတာဖြစ်ပါတယ်။သူက VOA အစီအစဉ်တွေကိုလည်းနားဆင်ပြီးတော့သူ့ရဲ့နားထောင်တဲ့ပုံသူဘလို့နားထောင်လို့အဆင်ပြေတယ်ဒါမျိုးတွေကိုလည်းရေးပြီးတော့တခြားသောရရှင်တွေသိအောင်ဝေမျှလာပါတယ်။နှင်းတောင်လူသားဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာ
မင်္ဂလာပါခင်ဗျာကျွန်တော် VOA ကိုစတခါမှမရေးဖြစ်ပါဘူး။ဒါပေမဲ့လို့ VOA ကိုကျွန်တော်16နှစ်ကနေပြီးတော့အခုအသက်30အထိမလွတ်တမ်းကိုနားထောင်ခဲ့ပါတယ်။အရင်ကတော့ Radio နားနဲ့နားထောင်ပါတယ်။2008ခုနှစ်မှာတော့ကျွန်တော်ကွန်ပျူတာစသုံးတက်လို့ VOE ကို Google ကနေပြီးတော့ website ကိုရှာပြီးတော့နားထောင်ဖတ်ပါတယ်။ပြပမှာဖြစ်လို့ပါ။မြန်မာနိုင်ငံမှာ Facebook ကျယ်ပြန့်လာတာဦးသိန်းစင်ခေဖုန်းတွေကိုလူတိုင်းတုံးလာရတာမလို့ Facebook ကနေပြီးတော့နားထောင်ပြစ်လာပါတယ်။ကျွန်တော်ကိုရီးယားကိုရောက်တော့လဲ VOE ကိုမြန်မာ Radio Line ကနေနားထောင်ပြစ်ပါတယ်။အလုပ်များတာမလို့ဓာတ်ရိုက်နားမထောင်နိုင်ပါဘူး။အချိန်၊နာရီကြာချမှုလည်းစိုက်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကျွန်တော်နားထောင်ပြစ်တဲ့ software မှာ Radio Line ကတစ်ခါတစ်ခါဒီနေ့ချက်ချင်းသတင်းကိုနောက်တနေ့မှနားထောင်ရပါတယ်။ကျွန်တော်ကအလုပ်လုပ်နေရင်လည်းငကြက်တက်ပြီးတော့နားဆင်ရတာပါအလုပ်ကမနေ့7နာရီည9နာရီထိလုပ်ရပါတယ်
ရှိနိုင်ဆိုတာကမြန်မာနိုင်ငံနဲ့9နိုင်ခွဲကြောကြာဖြစ်တာမလို့တခါတည်းရန်ဒိတ်ရိုက်ဖမ်းလို့မရတာလဲကြုံရပါတယ်အလုံးမှာကဖုန်းကိုခဏခဏသုံးတာကိုလည်းမကြိုက်ပါဘူးဒါပေမဲ့လည်းညက်တက်ပြီးတော့အေးဆေးနားထောင်ရင်တော့တနာရီတခါဖုန်းကိုထုတ်သုံးလို့ဖြစ်ပါတယ်ကျွန်တော်ဖြစ်စင်တာကတော့ဒီနေ့သတင်းကိုဒီနေ့ဒိတ်ရိုက်အဲ့ဒီ software ကနားထောင်လို့ရအောင်လို့တင်ပေးပါလို့ပြီးတော့ဒေါက်တာအိမ်မောင်ကိစ္စမှာအမေချလိုက်တာကိုကျွန်တော်လုံးဝမနှစ်သက်ပါဘူးတကယ်ရခိုင်ပြည်သူတွေစုပေါင်းလို့နားကြောင်လို့လှုပ်လိုက်တာလို့ခန်းစားနေကြပါရယ်နေ့တောင်လူသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ရေးစီစဉ်ကိုနားဆင်ပြီးတော့သူရဲ့နားဆင်မှုအတိအကျရေးပြလာရတဲ့အတွက်အထူးကျေးဇူးတင်ပါရယ်ရှင်တောင်းရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရယ်ရှင်ဒေးတောင်းလာတဲ့တောင်းရှင်တွေအတွက်အမဲ့ပေးခြင်းပါလို့ရနော် ကျွန်တော်ဗီဒီယိုကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်455ရန်ကုန်စာတိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bammy@viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့ View Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောရရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုးစွန်နေပါတယ်ရှင်။အခုဒေတာနာရဲ့တောရရှင်တွေကမြန်မာတခြင်းတဲ့တပုန်းနဲ့ဖြောပြပေးချင်ပါတယ်ရှင်။မမအေးတနာကျော်ရှင်အရန်ချစ်တဲ့သူတွေကိုတတိယမိတာရင်ထဲမှာလွမ်းလာတိုင်းမှာအမြဲလို့နားထောင်ပြတဲ့ဆွေးဆိုတဲ့တခြင်းလေးအမှတ်တရတောင်းဆိုပါရစေတဲ့။
ဝါရှင်တန်ကခင်ခင်အလန်စာရေးလာပါတယ်။ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့တခြင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်နော်။ဒီတခြင်းလေးကိုဝါရှင်တန်ကခင်ခင်အလန်ရောဗီဒီယိုတိတ်ချစ်တော်ရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။မတန်နိုင်ဘူးရှင်တွေကလွမ်းတာကိုမတန်နိုင်ဘူးဒါစီးတဲ့မြေကြီးလို့ မပြတ်နိုင်ဘူးငါအရင်ချစ်မိတာကိုအမမကျင်းအမမမြင်မင်းအနာရှိခြင်းလို့ညွေညွေကြရွေးချွေးပြီညွေညွေလေးလို့ ဆုံးတော့ရင်မခွဲမဲလေတူတူပဲဟေးအသက်ကွယ်ပြောက်တဲ့ဆိုတဲ့စင်မင်းရှိရင်ချစ်တဲ့ဆိုတဲ့စင်ကဘာမှအခုထိရှာလို့မတွေ့ဟေးတရားရဲ့မြေမလဲတဲ့စင်မင်းရှိရင်ချစ်တဲ့ဆိုတဲ့စင် ရှိရဲ့ပေနဲ့ဝေကိုထွက်တော်လေမတန်နိုင်ဘူးရှင်တွေကချစ်တာကိုမမြင်နိုင်ဘူးမယူသွေးမိတာကိုမမြင်နိုင်ဘူး ရဲ့ချစ်မိတာကိုမာကိုအမှန်ရင်မင်းနာရှိချင်လို့ရွေးရွေးကြရွေးချွေးပြီရွေးရွေးလေးလို့ပူပြီနောက်ဆုံးတော့ အသေးကွေးချင်ရုံပဲ Hey အသေးကွေးပြောက်တဲ့ဆိုတဲ့စင်မင်းမရှိရင်ဖြစ်တဲ့ဆိုတဲ့
က်ပြီးကုန်ပြီးတော့ quantity ဆိုထားတဲ့ sales ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမတ်တပ်ပိုင်းအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါရဲ့เนาะကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်တော်ရရှင်တွေအားလုံးရှင်းလင်းချက်မိကြပါစေရှင်မေးသနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါမတ်လ21ရက်ငြိမ်းချမ်းရေးဆွေးနွေးပွဲဘာတွေထူးခဲ့သလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
အမျိုးသားပြည်လဲသိမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တာဝန်ရှိသူတွေနဲ့ NCA တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမတ်လ21ရက်နေ့ကကျင်းပပြီးသွားပါပြီ။နောက်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလောက်ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွဲဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့ကြီးညွှန်းပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွဲဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကိုင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်ကုဒပအဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကိုင်ဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါKIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခံရဲစဲစာချုပ် bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။မီးပြက်လို့ဆွေးနွေးပွဲခဏနားချိန်သတင်းတောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါ။အစိုးရနဲ့ KIA အပြစ်ခံရဲစဲစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ဘေးကြောင့်ညည့်ရဲ့စွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။ KIA ဟာအရင်တက်မတော်အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်။18နှစ်တာငင်းချင်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2017ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။သမရဦးသိန်းစိန်လက်ထက်ငြိမ်းချမ်းလုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်။ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကန့်တအန်းပလောင်နဲ့ရခိုင် A အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှပ်ထားလို့ KIA ကလည်းအားလုံးပါဝင်ရေးမှုအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူး။လက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဖို့တော့စိတ်မဝင်စားခဲ့ပါဘူး။အဲ့ဒီအချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြစ်ရပ်ထားခဲ့ပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့အလိုလိုရက်ဆိုင်သွားမှာပဲဒါကြောင့်အပြစ်ရဖို့မလိုဘူးဆိုတော့အပြစ်မရက်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ
်အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့ KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်သူပြောစကားအရနှစ်ဖက်အပြစ်ရစာချုပ်တရားချုပ်ပြီးတိုက်ခိုက်မှုတွေရက်ဆဲထားခြင်းနဲ့ NCA စာချုပ်တွေပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB KNI လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ် KNPB ဟာအစိုးရနဲ့အပြည့်အစာချုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်စီလူဝဲမှာဒရင်တော့တွေလည်းသိချင်ပြည်သူတွေလည်းသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပါ
ဆွေးနွေးပွဲအဖွဲ့မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါဗျ။ ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြေတီအဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်။အဖြူရောင်နေမြေကိုလက်နက်ကိုင်အဖွဲ့စီးပြီးအခြေချဖို့ကြိုးစားခြင်းဟာငင်းကြမ်းလုံခြုံရေးကိုချိန်ချောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်။နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့ပြည်တွင်းလက်နက်ကိုင်ပဋိပက္ခတွေရဲ့တင်ကန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအမြဲတမ်းပဲတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကအေးအေးတက်ပွဲနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆုံဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနည်းမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်အဲ့ဒါကိုနားလည်ပေးစီခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့အေးအေးတက်ပွဲကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ကျွန်တော်တို့အေအေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲ။ဒါပေမဲ့ဒါကိုတက်မတော်ဘက်ကလက်မခံဘူး။ဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ရင်ရှေ့နာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေတည်သူတွေရဲ့ဒုက္ခတွေအင်းငိမ့်သွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူ
း NRPC နဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြည့်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်ဒါကြောင့်ထိပ်ပိုင်ကောင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိခဲ့ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ကောင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတပ်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲမြဲဆုပ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံဘဲဆက်ပြီးစစ်ဆင်ချိန်မုံမဲ့ပြဿနာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစ်စုံတစ်ရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဆက်လက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင်။ဩစတြေးလျနိုင်ငံလက်စတနာမြို့မှာကမ္ဘာ့စံချိန်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့အကြီးဆုံးမီးပုံပွဲကြီးတစ်ခုကျင်းပခဲ့ပါတယ်။သူတို့ဟာနော်ဝေးနိုင်ငံကတင်ထားတဲ့စံချိန်ကိုချိုးဖို့လုပ်ခဲ့ကြတာပါ။အမြင့်ပင်200နီးပါးရှိတဲ့တစ်တုံးပုံမျော်စင်ကြီးကိုမီးရှို့ဖို့အတွက်တပတ်ကို15နာရီလောက်သုံးပြီးတော့3လကြာတိစောက်ခဲ့ရတယ်လို့ဒေသခံမီးပုံပွဲကျင်းပရေးအဖွဲ့ကပြောပါရယ်။ဒီတစ်ပုံကြီးကိုမီးရှို့လိုက်တဲ့အခါမှာနာရီဝက်တောင်မှမကြဘဲနဲ့ပြိုကျပျက်စီးသွားခဲ့တာပါ။သူတို့ငကိုစီစဉ်ထားတဲ့အမြင့်ထက်ပိုမြင့်အောင်စောက်ဖြစ်ခဲ့တယ်လို့စီစဉ်သူတို့ကပြောပါရယ်။တန်တရာလောက်ရှိတဲ့တစ်တုံးပုံကိုမီးရှို့တဲ့အခါမှာလေထုညဉ့်ဉန်းမှုအများကြီးဖြစ်စေပါရယ်လို့ပတ်ဝန်းကျင်ထိုင်းတဲ့သမားတွေကတော့ထောက်ပြဝေဖန်ကြပါရယ်။ကမ္ဘာရာသီဥတုအပြောင်းလဲတွေဖြစ်နေတဲ့အချိန်မှာအခုလိုလုပ်ရဟာမှားယွင်းကြောင်းလည်းပြောပါရစေ
။ယူကရိန်းနိုင်ငံကဆယ်ကျော်သက်မိန်းကလေးတယောက်ဟာအရှိန်235စင်တီမီတာ9ပေ9လက်မကျော်လောက်ရှိတဲ့သဘင်အတွက်ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်။အသက်15နှစ်အရွယ်အိုလီနာကိုဇယူးရဲ့ရွှေရောင်သဘင်ဟာတခြားရွှေရောင်သဘင်နေနဲ့မတူဘဲနဲ့အဖျားနှစ်ခွဖြစ်တာကျွတ်ဆက်မှုများတာတွေမရှိပါဘူး။ဒါပေမဲ့လည်းရွှေရောင်သဘင်တွေဟာအခုလိုတဘာဝအတိုင်းရှည်ဖို့နဲ့အရှည်ထားပြီးတော့ထိမ့်သိမ့်ဖို့ကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ယူကရိန်းအမျိုးသားစံချိန်အဖွဲ့ကလည်းအခုလိုရှည်လျားလာတဲ့ရွှေရောင်သဘင်ကြောင့်အံ့ဩကြပါဗျ။ပြီးခဲ့တဲ့6လလောက်ကသဘင်ဟာ165စင်တီမီတာ6ပေကျော်လောက်ပဲရှိခဲ့တာဖြစ်ပြီးတော့6လအတွင်းမှာ50စင်တီမီတာတပေကျော်လောက်ရှည်ထွက်လာတာပါ။သူဟာငငယ်လေးကလေးကသဘင်မညက်တော့ပဲနဲ့ဒီသဘင်ကိုထိမ့်သိမ့်လာတာဖြစ်ပြီးတော့နေ့စဉ်အမေနဲ့အတူခေါင်းလျှော်တာခေါင်းဖိတာသဘင်ပုံသွင်းတာတွေအပြင် သမင်းတွေကိုစေးမစိုးပဲမညက်ဖဲနဲ့စစ်ဆံပြီးစစ်တာတွေကိုလှုပ်တာဟာနေတော်ဝက်လောက်အချိန်ပေးပြီးလှုပ်ဆောင်ရတာပါခေါင်းလျှော်ပြီးတိုင်းသမင်း၆အောင်လဲသမင်း၆ခန်းစက်နဲ့မမှုတ်ဖဲနဲ့ညနေတော့ပွားနဲ့တုတ်တဲ့အတွက်ပဝါ၅ခုလောက်သုံးရတာပါလက်ရှိမှာတော့အိန္ဒိယနိုင်ငံကအသက်၁၆နှစ်အရွယ်နာလန်ရှိပတဲကအရွှေ180.5စင်တီမီတာ5ဗီ5လက်မကျော်နဲ့2018ဒီဇင်ဘာလကစံချိန်တင်ထားတာဖြစ်ပြီးတော့135စင်တီမီတာ9ဗီ9လက်မကျော်ရှိနေပြီဖြစ်တဲ့အိုလီနာရဲ့သဘင်ကစေကျော်တက်အရွယ်မှာကမ္ဘာစံချိန်ချိုးဖို့အဆင်သင့်ဖြစ်နေပါပြီခင်ဗျာ
ဒီကနေ့ကပါရင်မြို့တောင်ပိုင်းမှာရှိတဲ့ Grandis ဆေးရ250ပြည့်ထိမှတ်ခြင်းနဲ့ကမ္ဘာအကြီးဆုံးစာဝတ်တောက်ပွဲကျင်းပပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်လူပေါင်း 2,000 လောက်ကိုအရှည်400မီတာပေးနေဆိုတော့ပေ 1,300 ကျော်လောက်ရှိတဲ့ဇပွဲကြီးမှာတဲခင်းပြီးတော့အခန့်ကျင်းပခဲ့ရပါခုစံချိန်က2019ခုနှစ်အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ပြင်သစ်ပိုင်း reunion ကျွန်းမှာတင်ထားတဲ့စံချိန်322မီတာကိုချိုးလိုက်နိုင်တာလည်းဖြစ်ပါတယ်။ဇပွဲရွှေကြီးရဖို့အတွက်ဇပွဲအသေးလေးတွေကိုဆက်ထားတာမဟုတ်ဘဲနဲ့တက်မှတ်ထားတဲ့စံချိန်ရဖို့အတွက်ပျော်ဝဲစားဇပွဲတစ်လုံးနဲ့အဖြစ်နဲ့တည်ဆောက်ခဲ့ရတာပါ။ဒီဈေးဟာကမ္ဘာအကြီးဆုံးဟင်းသင်းဟင်းရွက်နဲ့တည်တည်ဝလံရောင်းဝယ်တဲ့ဈေးတစ်ခုဖြစ်ပြီးတော့အကျယ်အေက980ပေါ်မှာလက်ကားရောင်းဝယ်သူ12000တဲယူပို့ဆောင်သူနောက်ပါစားတောက်ဆိုင်လုပ်ငန်းတွေနဲ့တခြားလုပ်ငန်းလုပ်ကိုင်သူ1200ကျော်ရှိနေတဲ့ဈေးကြီးတစ်ခုဖြစ်ပါတယ်။ဒီဈေးထဲမှာအလုံးလုံးနေတဲ့လူတွေအားလုံးဒီလိုမျိုး Guinness ကမ္ဘာစံချိန်ကျိုးဖို့အတွက်ဝိုင်းပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ပါရီမြို့နယ်မှာရှိတဲ့လီယာလာဈေးကို1969ခုနှစ်ကပိတ်လိုက်ပြီးတဲ့နောက်ပိုင်းပါရီမြို့တောင်ပိုင်းလေးမိုင်ကွာမှာရှိတဲ့ Range ဈေးကိုဖွင့်ခဲ့တာဖြစ်ပါတယ်ရှင
်။တနင်္လာနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်အခုတော့သတင်းကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရဲ့အဖွဲ့ရောပတ်သက်ဆွနယ်သူတွေရောပူးပေါင်းချက်စီမှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှင်းနေချုပ်ဝီလျံဘားရဲ့တင်းငွေနေနေထုတ်အစင်ခန်းစာအချင်းချုပ်မှာဖော်ပြထားပါလေ။ထိုင်းနိုင်ငံမှာကျင်းပတဲ့မလ24ရက်နေ့အထွေထွေရွေးကောက်ပွဲကနဦးရလတ်တွေအရာစစ်တပ်ထောက်ခံတဲ့ပါတီကအသာစီးရနေတာကြောင့်စစ်တပ်အကြီးအကဲဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဖရာယွတ်ချန်ဦးချာကပဲအာဏာဆက်တည်ငြဲဖို့ရှိနေပါလေ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်တွင်တာလီဘန်နှင့်တိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ဖွဲ့ဝင်ဒါဇင်နဲ့ချီချဆုံးတဲ့အကြောင်းအာဖဂန်အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါရယ်စံချင်းဒေသတွင်ကလုံခြုံရေးစခန်းတွေကိုစနေနေ့မနေ့လင်းအားကြီးအချိန်တာလီဘန်တို့အကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ခဲ့တာပါပြည်နယ်အစိုးရပြောခွင့်ရအိုမာဇဝက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးတန်ရရာကြောင်း VOA ကိုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတိုက်ခိုက်မှုအတွင်းအစိုးရလိုလားတဲ့တပ်ဖွဲ့တွေဘက်ကအနည်းဆုံး65ယောက်ကြာဆုံးခဲ့တဲ့အထက်အာဖဂန်အမျိုးသားစစ်တပ်က48ယောက်ပါဝင်ကြောင်းဒဏ်ရာရသူ38ဦးရှိကြောင်းအထက်လွှတ်တော်မှမိုဟာမက်ဟာဆင်အာလိုကိုဆိုင်က VOA ကိုပြောပါတယ်။တပုန်တွေကိုတိုက်ထုတ်ရေးတက်ကူပေးဖို့စံချင်းကိုသွားတဲ့အာဖဂန်စစ်တပ်ရင်နှန်းကိုတာလီဘန်ကချုံခိုတိုက်ခိုက်တာကြောင်းစစ်တပ်ကတေဆုံးထိခိုက်ဒဏ်ရာရတာလို့လည်းအထက်လွှတ်တော်အမတ်ကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.